to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ26ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ15 32 51နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုဖြစ်ကျမစုမုံကတာဝီယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားကဇာတာပတိနေ့မှာပက်ထင်းတုံးကြီးပြစ်လွတ်ဆန်းသက်တာကိုဒီကနေ့အတည်ပြုထုတ်ပြန်ပါတယ်။ AA အဖွဲ့အတွက်ရမုံငွေရှာတဲ့ဆက်ဆက်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းထားသူ9ဦးကိုဒီကနေ့တရားရုံးကချုပ်ရမှန်ထပ်ပေးလိုက်ပါတယ်။ရိုဟင်ဂျာရေးပြင်သစ်နိုင်ငံဟာအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းလို့ဆောင်ရဲလို့ပြင်သစ်နိုင်ငံသားရေးဌာနကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်ကြမ်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ထဲမှာဒီကနေ့ဘူးတီတောင်မှာတော့ရဲကင်းစခန်းတစ်ခုကို AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်ခဲ့ရမှာတော့ထိခိုက်သေးဆုံးမှုရှိခဲ့ပါတယ်
ဒီရတော့ကျွန်တော်တို့ကဒီရစမ်းနေတိုက်တာခါနဲ့ဆိုပြီးချင်းရှိပြီးညီကမှကတိလာတော့မင်းပုံမှန်ကတော့ရေးပြီးရရဲ့ခက
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာလည်းတပ်မတော်ရင်နှန်းကိုအမြင့်မသိလက်နက်ကိုင်အဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အကြောင်းနောက်မကွေးတိုင်းရင်နှန်းကျောင်းမြို့နယ်ကမြေနူကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးခိုက်ရန်ဖြစ်ပွားတဲ့ကိစ္စကိုတိုင်းဝန်ကြီးချုပ်ဘက်ကပြေလည်အောင်ဖြေရှင်းပေးသွားမယ်ဆိုပြီးတော့တကတိပေးပြောဆိုလိုက်တဲ့သတင်းနဲ့အတူရုရှားနိုင်ငံကအဓိကတိုက်ခိုက်ခေါင်းဆောင်ကိုဖမ်းပြီးတဲ့နောက်မှာတော့ဒီရုရှားနိုင်ငံရဲ့နိုင်ငံရေးအကြောင်းစားတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဂျာတာဘိနီကပက်ထင်းတုံးကြီးပြစ်လွတ်ဆန်းသက်တယ်ဆိုတာကိုမြောက်ကိုရီးယားကဒီကနေ့တရားဝင်ကြေညာပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေမကြာခင်မှာလုပ်ဖို့ရှိတဲ့တောင်ကိုရီးယားကစစ်လူလားသူတွေကိုသတိပေးတဲ့အနေနဲ့အခုလိုတုံးကြီးပြစ်လွတ်ဆန်းသက်တာလို့ဆိုပါတယ်။သူတို့ဆိုအပြင်အမျိုးအစားအသစ်ညီးပြူဟာပက်ထင်းတုံးကြီးဆိုတာကိုဂျာတာဘိနီကပြစ်လွတ်ဆန်းသက်တာမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ကိုယ်တိုင်တီးကြပ်နေတဲ့တပ်ပုံတွေကိုနိုင်ငံပိုင်သတင်းဌာနကထုတ်ပြန်ပါတယ်။အခုပြစ်လွတ်ဆန်းသက်တဲ့ဒုံးကြီးဟာတာတူပြည့်ပဲ့တင်းဒုံးကြီးဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်တို့ပြီးခဲ့တဲ့လကတွေ့ဆုံပြီးနျူကလ িয়ার ကင်းရှင်းရေးဆွေးနွေးပွဲတွေပြန်စဖို့သဘောတူခဲ့ပြီးခဲ့ကြဆိုရင်ဒါဟာမြောက်ကိုရီးယားကပထမဆုံးပြန်လုပ်တဲ့ဒုံးကြီးဆန်းသက်မှုဖြစ်ပါတယ်
။အမေရိကန်မရိတပ်သားတွေပါဝင်ပတ်သက်နေတဲ့ဆိုတဲ့တရားမဝင်လူမောင်းခိုးမှုလုပ်ငန်းကိုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအမေရိကန်တာဝန်ရှိသူတွေနှိမ်နင်းခဲ့ကြပါတယ်။ရေးတဲ့ရာဇဝတ်မှုကင်းစုံစမ်းရေးဌာန NCIS တပ်ဖွဲ့ဝင်တွေပါဝင်တဲ့တာဝန်ရှိသူတွေကဆန်ဒီယေဂိုမြို့မြောက်ဘက်89ကီလိုမီတာအကွာမှာရှိတဲ့ကမ်ပယ်ရိုဒစ်ကန်ကိုရာနဲ့ချီတဲ့တခြားအမေရိကန်တပ်သားတွေကိုစစ်ခေါ်လိုက်ပြီးဒီကနေ့မနက်ပိုင်းမှာပဲအမေရိကန်တပ်သား16ဦးကိုဖမ်းဆီးလိုက်ပါတယ်။လူမောင်းခိုးမှုနဲ့ဆက်ဆက်တယ်ဆိုတဲ့ဆဆွဲချက်နဲ့ကနဦးဖမ်းဆီးမှုနှစ်ခုနဲ့ဆက်ဆက်ပြီးခုနောက်ဆက်တွဲဖမ်းဆီးမှုတွေဖြစ်လာတာလို့အမေရိကန်တပ်ကပြောပါတယ်။တခြားတရားမဝင်ဝင်လာတဲ့လူ၃ဦးကိုလည်း Marine တပ်ဖွဲ့ကတူးတက်ချက်တွေဖြစ်ကြတဲ့ Van Law 2နဲ့ David Salazar Quintero တို့ကနေဇက်ဂိတ်အမှတ်၈မှာတောင်းခေါ်ခဲ့ကြတာကိုနေသားဆောင်တပ်ကတွေ့ရှိခဲ့ကြတယ်လို့ California ပြည်နယ်တောင်ပိုင်းတရားရုံးရဲ့အမှုတွေထဲမှာဖော်ပြထားပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုနေဇက်ကနေတခြားနေရာတွေကိုအခါကျင်းငွေယူပြီးပို့ပေးဖို့ကြားပွဲစားကအဲ့ဒီတူးတက်ချက်တွေကိုဆက်သွယ်ခဲ့တာလို့လည်းဆိုပါတယ်။တူးတက်ချက် Law နဲ့ Salazar Quintero တို့ကတော့ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်ဆိုရအနေနဲ့တည်တံစီရင်တာမျိုးမလုပ်တာ16နှစ်ကြာပြီးတဲ့နောက်အခုပြန်စတော့မယ်ကြောင်းအမေရိကန်တရားရေးဌာနကကြာသပတေးနေ့မှာကြေညာပါတယ်လူသတ်မှုနဲ့တည်တံချမှတ်ခံထားရသူတွေကအကျဉ်းသား5ဦးကိုလာမယ့်လတွေအတွင်းဖက်ဒရယ်အကြီးအကဲဌာနကတည်တံစီရင်မှုစီစဉ်ထားပါတယ်လက်ရှိမှာတည်တံချမှတ်ခံထားရသူအကျဉ်းသား65ဦးရှိတယ်လို့တည်တံချမှတ်မှုတည်ရင်ချက်လက်ဆိုင်ရာဌာနကပြောပါတယ်ဖက်ဒရယ်ဥပဒေအရတည်တံချမှတ်တာအပြင်အမေရိကန်ပြည်ထောင်စုရဲ့ပြည်내90တွေကထောက်ဝက်ကြော်မှာလဲတည်တံချမှတ်နိုင်တဲ့ဥပဒေတွေပြဋ္ဌာန်းထားတယ်လို့တကယ်တမ်းတည်တံစီရင်မှုတဲ့ပြည်내တွေလည်းရှိပါတယ်။တည်တံချမှတ်စီရင်တာကိုထောက်ခံတဲ့လက်ရှိရှိနေချုပ်ဝီလျံဘားကအစိုးရဆုံးရာဇဝတ်သားတွေကိုတည်တံစီရင်ဖို့ရီပပ်လီကန်နဲ့ဒီမိုကရက်ပါတီညံစလုံးကအစိုးရတွေလက်ထက်မှာတရားရေးဌာနအနေနဲ့စူးစမ်းခဲ့မှုတယ်လို့ပြောပြီးပထမဆုံးပြန်ပြီးတည်တံစီရင်တာကိုအစိုးဆုံးဒီနှစ်ဒီဇင်ဘာလမှာလုပ်နိုင်ချေရှိတယ်လို့ပြောပါတယ်။အနောက်နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုတနိုင်ငံထဲမှာပဲတည်တံချမှတ်စီရင်တာရှိပါတော့တယ်။ဥရောပတိုက်မှာဆိုရင်ဘယ်လာရုစ်နိုင်ငံကလွဲလို့တခြားနိုင်ငံတွေမှာတည်တံချမှတ်တာကိုပယ်ဖျက်ထားပြီးပါပြီ
။အီရန်နိုင်ငံကတာလက်ပစ်ဒုံးကြီးတစ်စင်းဆန်းသက်ပစ်လွတ်လိုက်တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါရတယ်။ဒါအပြင်ပါရှန်ပင်လယ်ကွေ့ထဲမှာတင်းမာမှုနောက်ထပ်တိုးလာတဲ့အရေးလက္ခဏာလည်းဖြစ်ပါရတယ်။ရှာဟက် 3 ဒုံးကျည်ကိုအီရန်က ဗိုလ်ထူးနေမှာစမ်းသပ်ပစ်လွတ်ခဲ့ပြီးတော့တင်မောသွားလာတာတွေဒါမှမဟုတ်အဲ့ဒီဒေသကအမေရိကန်စစ်ခြေစိုက်စခန်းတွေကိုချိန်ချောက်မှုမရှိခဲ့ဘူးလို့အမိမဖော်တဲ့တောင်းပန်ရှိသူကကြာသပတေးနေ့မှာပြောတာပါအီရန်တောင်ဘက်ကန်ယူရန်ကနေပစ်လွတ်လိုက်တဲ့ဒုံးကျည်ဟာအီရန်ကိုဖျက်ပြီးကီလိုမီတာ1200လောက်သွားပြီးတဲ့နောက်အီရန်မြို့တော်ရဲ့အရှေ့ဘက်မှာကျသွားခဲ့ပါတယ် ဒီနေ့တင်မောရီနဲ့ဒရုန်းရင်တွေကိုမကြသေးခင်ကတိုက်ခိုက်ခဲ့တာကြောင့်အခြေအနေတွေတင်မာနေချိန်မှာပဲအီရန်ဘက်ကအခုလိုဒုံးကျည်စမ်းသပ်တာပါတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အဲ့ဒီဒေသကရေကြောင်းလမ်းတွေကိုကာကွယ်ကြဖို့ကိုလည်းအမေရိကန်မဟာမိတ်တွေကိုနှိုးဆော်ထားပါတယ်အီရန်ရဲ့ဒုံးကျည်ပြစ်လွတ်စမ်းသပ်မှုတွေဟာ2005ခုနှစ်ကအီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးနို
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300925 kHz 5885တို့ချင်းစနေတနင်္ဂနွေမှာ990 kHz 1505ကနေပြောထုတ်နေပေးပါလိမ့်ရှင
်။ဒီရီကနေတောက်ကြညဘက်တွေကိုတိုင်းဆက်လက်ပြောပြနေပါတယ်။ရခိုင်လူမျိုးစုနဲ့နိုင်ငံပွဲအီအီအတွက်ရန်ကုန်ွေရှာပြီးတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားသူ၉ဦးကိုဆက်ပြီးချုံနှောင်ထားဖို့ဒီကနေ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကရမှန်ပေးလိုက်ပါတယ်။အဲ့လူတွေထဲမှာရခိုင်အသင်းစင်ကာပူကကိုအောင်မြတ်ကျော်လည်းပါဝင်ပြီးသူဟာအီအီစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့ညီကိုတော်ဆက်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားတယ်လို့ပြည်တွင်းသတင်းတွေမှာလည်းအဲ့လူပဲဖော်ပြရေးသားကြပါတယ်။ကိုအောင်မြတ်ကျော်အပြင်တခြားဖမ်းဆီးခံထားရသူတွေကတော့ကိုထွန်းအေး၊ကိုဟင်းစော၊ကိုရက်ထက်ကျော်၊မအီးမြတ်မော၊ကိုတင်လိုင်ဦး၊ကိုမြတ်လင်းဦးကိုရွှေလိုင်တန်းနဲ့ကိုအောင်မျိုးဝင်းတို့ဖြစ်ပြီးသူတို့ကိုဩဂုတ်လ9ရက်နေ့ထိဆက်ပြီးချုံနှောင်ထားဖို့ရမန်ပေးလိုက်တာပါ။တရားရုံးသတင်းပြန်ကြားရေးရရှိဦးမင်းတန်းကဒီမှုကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အဆင့်မှာပဲရှိသေးပြီးဘယ်တရားရုံးမှတရားစွဲတင်မယ်ဆိုတာပြောမရသေးဘူးလို့သတင်းတော့တွေကိုပြောပါတယ်။စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားမှာ AA အဖွဲ့အတွက်ရန်ကုန်ဝေကောက်ယူတာတွေလုပ်နေတဲ့အတွက်မြန်မာနိုင်ငံသားအတော်များများကိုဖမ်းဆီးထားတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကဇူလိုင်လ10ရက်နေ့မှာကြေညာပါတယ်။အဲ့လူတွေကိုပြည်နယ်နဲ့ပေးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လာကြတဲ့ကိုတင်နိုင်ဦးနဲ့မတ်အေးမြတ်မွန်တို့ကိုရန်ကုန်မန္တလေးကားလမ်းပေါ်မှာရဲတပ်ဖွဲ့ကဖမ်းဆီးပါတယ်။ဒါပေမဲ့လည်းကြံတဲ့လူတွေကိုဘယ်လိုဖမ်းဆီးလိုက်တာလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့အလုံးကိုအကြံဖတ်မှုတပ်ဖြည့်ဥပဒေပုံမှန် 52 ပါပုံမှန်ဂွဲတွေနဲ့အမှုဖွင့်ထားတာဖြစ်ပြီးကိုအောင်မြတ်ကျော်အပါဝင်3ဦးကိုတော့အပြစ်ပူကြီးတဲ့ AA အဖွဲ့နဲ့ဆက်ဆက်ပတ်သက်မှုနဲ့ပါဆွဲတင်ထားပါတယ်။ဒီပုံမှန်အရပြစ်မှုထင်ရှားရင်ထောင်ဒဏ် 9 နှစ်အထိချမှတ်ခံရနိုင်ပါတယ်။လက်ရှိမှာသူတို့တွေကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာတာဝန်ရှိသူတွေကအတိအကျမပြောတာကြောင့်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြပါတယ်
။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့သက်ဆိုင်တဲ့အခြေအနေဟာတိတ်ကိုစိုးရိမ်ပွေရာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့ပြင်သစ်အစိုးရဟာအထူးသဖြင့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ၊ထရေညီလာခံလူမျိုးရေးကောင်စီတို့အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်သူ့နိုင်ငံရေးဌာနရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြင်သစ်ထက်လွတ်တော်မှာစာနဲ့ရေးသားမေးမြန်းချက်တစ်ခုကိုပြည်သူ့နိုင်ငံဥရောပနဲ့နိုင်ငံရေးဌာနကအကြောင်းပြန်ကြားတာမှအခုလိုပြောထားတာဖြစ်ပါတယ်။ရိုဟင်ဂျာလို့တုံ့နှုံးခေါ်ဆိုတာကိုမြန်မာအစိုးရကတော့လက်မခံပါဘူး။မြန်မာတမတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတို့ကြာတိုက်ပွဲတွေဖြစ်နေတာကြောင့်လူမျိုးရေးနဲ့လူသားစာနာမှုဆိုင်ရာလက်တွေ့အခြေအနေဟာပိုတော်မှဆိုးလာနေတယ်လို့လည်းပြောထားပါတယ်။ပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့2019ခုနှစ်ဧပြီလ26ရက်နေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံကလူခွေအခြေအနေအထူးသဖြင့်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဆိုးရိမ်တဲ့အကြောင်းဝန်ကြီးကထပ်ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတာနဲ့ပတ်သက်ပြီးနိုင်ငံကရာဇဝတ်တရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာပြည်ထောင်နိုင်ငံကကြိုးဆိုတယ်ဆိုတာကိုလည်းဒီထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ
။ဥရောပတိုက်တော်မှာအပူလန်းကြောက်နေတာကြောင့်စံချိန်ပြစ်တင်တဲ့အထိအပူချိန်မြင့်နေပါတယ်။ဆာဟာရာဒေသကလာတဲ့လေဘူးတိုက်တာကြောင့်အပူချိန်မြင့်နေတာပါ။ပြည်ထောင်နိုင်ငံပါရီမြို့တော်မှာဂျာတာပြည်နယ်ကအပူချိန် 42.9 ဒီဂရီဆယ်စီယပ်စ်အထိရှိခဲ့တာကြောင့်စံချိန်ပြစ်တင်သွားပါတယ်။အရင်တုန်းကအမြင့်ဆုံးအပူချိန်ပြစ်မှတ်တမ်းတင်ထားတာက1948ခုနှစ်မှာ 40.4 ဒီဂရီဆယ်စီယပ်စ်ရောက်ခဲ့ခြင်းကဖြစ်ပါတယ်။ဇွန်လတွင်တော့တရက်မှာဆိုရင်ပြည်내နိုင်ငံမှာအပူချိန် 49 ဒီဂရီဆယ်စီယပ်စ်အထိရောက်ခဲ့တာကြောင့်မှတ်တမ်းတင်မှုတို့များအပူဆုံးနေဖြစ်သွားပါတယ်။နယ်သာလန်နိုင်ငံမှာလည်းကြာသပတေးနေ့ကအပူချိန် 41.9 ဒီဂရီဆယ်စီယပ်ရှိခဲ့တဲ့အတွက်မှတ်တမ်းတင်မှုတို့များအပူဆုံးနေဖြစ်သွားပါတယ်။ဂျာမနီနိုင်ငံမှာလည်းစံချိန်တင်ပူပြင်းနေပြီး 42.6 ဒီဂရီဆယ်စီယပ် ဆယ်ဆယ်အထိရှိနေပြီးတော့ဘယ်လ်ဂျီယံမှာ 40.9 ဒီဂရီနဲ့ဆန်းကျင်တင်ပူပြင်းနေပါတယ်။ဥရောပကအများပြည်သူနဲ့ဆိုင်တဲ့အဆောက်အဦအတော်များများမှာလေအီးပိစက်တက်ဆင်ထားတာမရှိသလိုနေအိမ်တွေရဲ့ငါးကြာခံတို့မှာပဲလေအီးပိစက်ရှိတယ်လို့အစိုးရသားတွေမှာဖော်ပြထားပါတယ်။ဥရောပတဝန်ယထာခီးစဉ်တွေဆိုင်ထားရပြီးလူလူအနေနဲ့အေးမြတဲ့ပတ်ဝန်းကျင်မျိုးရှာပြီးနေကြဖို့နှိုးဆော်ထားပါတယ်
။ရုရှားနိုင်ငံကအဓိကအတိုက်ခံခေါင်းဆောင်ကိုဖမ်းလိုက်ပြီးတခြားတိုက်ခိုက်ခေါင်းဆောင်တွေရဲ့နေအိမ်တွေကိုရဲတပ်ဖွဲ့ကဝန်ရှာတာတွေလုပ်ခဲ့ပေမဲ့လည်းစနေနေ့ကြာရင်မော်စကိုမြို့တော်မှာလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲကိုဆက်လုပ်သွားဖို့တိုက်ခိုက်ခေါင်းဆောင်တွေကအခိုင်အမာဆုံးဖြတ်ထားကြပါတယ်။ဒီသတင်းမှာကုံမာခွင့်ပြုချက်မရဘဲဆန္ဒပြပွဲတွေလုပ်ဖို့နှိုးဆော်ရဲဆိုပြီးတိုက်ခိုက်ခေါင်းဆောင်အလက်ဆီနော်ဗယ်နီကိုဗုဒ္ဓဟူးနေ့ကထောင်ဒဏ်ရ30ချမှတ်ခဲ့တာပါ။စက်တင်ဘာ10ရက်နေ့မှာကျင်းပမယ့်မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာဝေယောရှင်ပြိုင်မဲ့အတိုက်ခံလိုလားသူကိုယ်စလဲလောင်းအတော်များများကိုရွေးကောက်ပွဲဆိုင်ရာသတ်မှတ်ချက်တွေနဲ့မကိုက်ညီဘူးဆိုပြီးကိုယ်စလဲလောင်းအဖြစ်ကပယ်ဖြတ်ခဲ့တဲ့အပေါ်ခန့်ကွက်တဲ့အနေနဲ့စနေနေ့မှာဆန္ဒပြပွဲတွေလုပ်ဖို့နဗောနီကနှိုးဆော်ထားတာပါကိုယ်စလဲလောင်းတွေရွေးကောက်ပွဲဝင်ခွင့်ရဖို့လိုအပ်တဲ့လက်မှတ်ရေးအတွက်9500တဲကတချို့ကိုသတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့တတိပုဂ္ဂလကိုယ်စလဲ30လောက်ကိုရွေးကောက်ပွဲတောင်းဝန်ရှိသူတွေကကိုယ်စလဲလောင်းအဖြစ်ကနေပယ်ဖြတ်လိုက်တာပါဒီလိုပဲဖြစ်တဲ့ပုံမှာကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းဘက်ကလူထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါသေးတယ်။အဲဒီဆန္ဒပြပွဲထက်ပိုကြီးတဲ့ဆန္ဒပြပွဲကြီးတစ်ခုကိုမနေ့ကစနေနေ့မှလုပ်မယ်ဆိုပြီးအဲဒီအချိန်မှာနဗောင်နီကနှိုးဆော်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်ကဆန္ဒပြသူတွေစံမုံများစွာဟာဒီကနေ့ဟောင်ကောင်လေဆိပ်မှာထိုင်တပိမောက်ကြပါတယ်။အကြသေးခင်ကဟောင်ကောင်မြို့ထဲမှာလူတွေထိခဲ့တဲ့ဒဏ်ရာရတဲ့ထိခဲ့တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဟောင်ကောင်ကိုလာလေသူတွေတည်အောင်အတည်ပြုတဲ့အနေနဲ့ဆန္ဒပြကြတာပါ။ဒါအပြင်ဆန္ဒပြသူတွေပေါ်ရတဲ့ဘက်ကအင်အားသုံးနေနေတာတွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်ကြပါတယ်။တရုတ်ပြည်မှာကြီးကနေလျှို့ဝှက်လွတ်လိုက်တယ်လို့ဆိုတဲ့ဒုစရိုက်ကိန်းသားတွေကဆန္ဒပြသူတွေကိုတနင်္လာနေ့မှာမြေရောက်ဘူးလာယူမှာရေပိုက်တွေဒုတ်တွေနဲ့လိုက်ရိုက်နေတာကိုလူမှုကွန်ရက်ဒီမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်ခင်ဗျာ
။တောက်တာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ Website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။စီရေးပရိပခတွေတင်မာနေစေရခိုင်ပြည်နယ်ထဲမှာတော့ဒီကနေ့မှလည်းဘူးတီတော်မြို့နယ်ကရဲကင်းစခန်းတစ်ခုကိုအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်ခဲ့ရမှာတော့အသေးပြောက်ရှိခဲ့ပါတယ်။ထိခိုက်သေးဆုံးသူတွေထဲမှာတော့အေးတပ်ဖွဲ့ဝင်တွေနဲ့ရဲလုံလုံရေးတပ်ဖွဲ့ဝင်တွေသာမကအရက်သားတွေလည်းပါဝင်တယ်လို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်တင်းမာနေမှုနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တောင်ပိုင်းမြောင်ချောင်းရဲစခန်းကိုအေးရခိုင်လက်နက်ကိုင်အဖွဲ့ကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့ရာကတနအီလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်ကအသိပြုခဲ့ရတာပါ။ပိုက်ပွဲတွင်ဒေသခံရွာသားတွေပါထိခိုက်မှုရှိခဲ့တယ်လို့လဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်ရင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။ညောင်ကျောင်းဖြစ်ပြတော့၄နာရီနဲ့9နာရီကျော်လောက်မှာဖြစ်တယ်။အဲဒီညောင်ကျောင်းတွင်မြေအောင်အီရင်အခုမဆယ်လောက်ပါရဲ့သခေါင်းတော့ကြောင်တော့ဘူး။ရဲကတကယ်မရောက်တာရတယ်။အီရတော့တောင်တလုံးပြန်ခဲ့တယ်။လက်နဲ့ပြီးဖူရလိုက်တယ်။သူတို့ဆော့သွားတဲ့နောက်မှာဒဏ်ရရတဲ့လူတွေပါသွားတယ်လို့သိရတယ်။သူတို့ဘက်ကဒဏ်ရရတဲ့လူတွေပါနောက်တစ်ခါတော့ဒီလူရွာလေးတွေရှိတယ်။ပုံရင်းနဲ့အဲ့ဒီရွာပြတ်သွားတဲ့အတွက်ဒီလူတချို့လက်တန်းရတယ်ရှိသေးတယ်။ဒီလိုမြန်မာနိုင်ငံရက်ကျဆွဲရနေကြအောင်ရဲရဲတိုက်ရဲတော့ဒီလူငယ်လေးဆက်အောင်ရလေ
။အေးရခိုင်လက်နက်ကင်ဖွဲ့အနေနဲ့ရဲစခန်းကိုပြင်မထားဆက်မှတိုက်ခိုက်လာတဲ့အပေါ်မှာဘုံမှုကျုပ်စော်မင်းထုံးကခုလိုဆက်ပြောပါတယ
်။ဒီရတော့ကျွန်တော်တို့ကဒီဟာလျက်စမ်းနေတိုက်တာခါနဲ့တော့ပြည်ချင်းရှိပြီ။ဒီဟာကမှကတိလာတော့မင်းဘာပုံမှန်ကျွန်တော်ရုပ်ရုပ်ရဲစကားဒီကနော်မြောက်ဦးကရက်တိုင်ရင်ဒါနဲ့ဆိုပြေးတင်ပြီးတော့ဒီတရားဥပဒေပုံမူရေးအဖွဲ့ကိုဘယ်လိုလောက်ဆောင်တာတော့ပြီးရဲ့ရတဲ့လုံရပြည်ပြည်ရောသားကလောက်ဆောင်တာတော့မသိရတာ
ဒီမနေ့တိုက်ခိုက်ခံရတဲ့ညောင်ချောင်းနေကြဆောက်စကန်ဟာရဲတပ်ဖွဲ့တွေပါဝင်စစ်တပ်ရောနေထိုင်တဲ့စကန်ဖြစ်တယ်လို့ညောင်ချောင်းရွာသားတို့ကပြောပါတယ
်ညောင်ချောင်းဘက်ကနေရောလေးနိုင်ရှင်းမလောက်ကတော့တော့ဒီလိုပြည်ပြည်ပေါက်အန်နေကြရရလည်းနဲ့ကြီးရောလည်းနဲ့ငယ်ရောညောင်ချောင်းစကန်ကိုဝန်တိုက်တယ်လို့ညောင်ချောင်းကနေကြဆောင်ရဲ့စစ်တပ်ကလည်းရှိတယ်အတန်းကတော့နေချောင်းဆောင်စကန်နေတာကတက်ရောနေချောင်းဆောင်ရောက်ကုန်နေတယ်လို့နေကြဆောင်ဝက်အဲ့ဝဲဝဲလိုက်လို့လေအေးညောင်ချောင်းရခိုင်ရွာနဲ့ကြာတော့ရွာကညောင်ဘက်ကအဆန်းလိုက်ကြာတော့တောင်ဘက်ကညောင်ချောင်းကလာရွာနဲ့နေရ
ညောင်ချောင်းရွာခံနေတွင်နဲ့တိုက်ပွဲဖြစ်စဉ်တွင်ကြိကမှုကြောင့်အပြေမဆွတ်ရဲကြသလိုတချို့ကတော့နိစရာကြေးရွာတွေကိုထွက်ပြေးတိမ်းရှောင်သွားကြတယ်လို့သူကဆိုပါတယ်ဒ ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အေးအေးပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ခဲ့ပြီးမယ်လဲအဆက်တွယ်မရရှိခဲ့ပါဘူးဒီနှစ်ဒီမှာဗုဒ္ဓတောင်ပုံလုံးကျွန်းမြောက်မြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုအေးအေးဘက်ကနေ၄ချိန်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒါကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းများပြားရုတ်သိမ်းထားရပြီးမြို့ရွာကြီးတွေမှာပြောင်းရွှေ့အင်အားစုထားရတဲ့အခြေအနေမှာရှိနေပါတယ်ဇူလိုင်လ24ရက်နေ့ကကြောက်တော်မြို့နယ်မဟာမုနိဗျာနယ်2ကီလိုမီတာကွာဝေးတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးအေးဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေ9,000ထိတိုးပွားလာနေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်။တမတော်အနေနဲ့အေအေဖွဲ့ကိုရခိုင်ပြည်နယ်မှာအခြေစိုက်ခွင့်ပြုမှာမဟုတ်ကြောင်းပြောဆိုထားတယ်လို့အေအေအနေနဲ့ရခိုင်ပြည်နယ်တွင်အခြေချနိုင်ရေးဟာအဓိကရည်မှန်းချက်ဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
။ဒါကတော့ရခိုင်မှာရဲကင်းစခန်းတိုက်ခိုက်ခဲ့ရတဲ့အခြေအနေနိုင်ကိုအိမ်သတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့ရှမ်းမြောက်ဘက်မှာတပ်ရင်းနဲ့မိုင်းဆွဲတိုက်ခိုက်ခဲ့ရတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာတော့တပ်မတော်ရင်းနဲ့တစ်ခုကိုအမည်မသိလက်နက်ကိုင်အဖွဲ့ကမိုင်းဆွဲပြီးတိုက်ခိုက်ခဲ့တာကြောင့်၃ယောက်ကြာဆုံးပြီးတော့၁၂ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပ်မတော်ဘက်ကတော့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဒဏ်ရာရသူတွေရှိခဲ့ကြောင်းပြောဆိုပြီးတော့ဒီတိုက်ပွဲဟာပလောင်လက်နက်ကင်တပ်ဖွဲ့နဲ့ဖြစ်တယ်ဆိုပြီးပြောပါတယ်။သတင်းပြည်ဆောင်ကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာဒီလ24ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့အရှိတ်ချမ်းမှာဖြစ်ပွားခဲ့ပြီးမူဆယ်မြို့နယ်ဟာ KIA ကချင် TNLA တအမ်းပလောင်နဲ့ MNDA ခေါ်ကိုကန့်စတဲ့လက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားနေတဲ့နယ်မြေဖြစ်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးမူဆယ်မြို့ကလူမှုရေးအသင်းခေါင်းဆောင်တဦးကအခုလိုပြောပါတယ
်တမန်မနေ့နေ့လယ်12နာရီကျော်ကျော်ပါဘောနော်မုံပေါ်နဲ့နန်တောင်းချားဘောနော်နန်တောင်းတဲ့ကိုရောက်ခါနီးမှာဖြစ်တဲ့ရင်နန်းဆဲနိုင်ဖြစ်တယ်ဟုတ်၃ယောက်တွေဆုံးတယ်၁၂ယောက်ကတော့အဲခုခိုင်ဆေးရောင်နေလာရှုဆေးရောင်ကိုပဲအားလုံးပို့လိုက်တယ်ပေါ့နော်လာရှုဆေးရောင်ကိုရောက်သွားပြီပေါ့နော်ဟုတ်ဘယ်သူလဲဆိုတော့မသိပေါ့နော်အဲ့တမှာတော့ဟိုအဖွဲ့ဆုံးတော့ရှိတယ်ဗျ
တမရောသတင်းမှန်ကြံကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီနောက်ကကြိုက်ဆိုင်ရတဲ့ကိုရောက်ပါပါဒီစစ်ပြုတ်တိုက်ပွဲဖြစ်ပွားမှုရှိတယ်လို့ဒီအခါကအနေနဲ့ရသည့်ခရာရှိပါတယ်။ CNLD ဖြစ်ပါဦးမှာ
။ဒီလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဇွန်လ16ရက်နေ့ကနေဇူလိုင်လ21ရက်နေ့အတွင်းအရှေ့မြောက်တိုင်းစစ်ဌာနချုပ်နယ်မြေမှာတမ်မရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားထိတွေ့မှု32ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ TNLA နဲ့ထိတွေ့မှုကအများဆုံးဖြစ်ပြီးအကြိမ်20ဖြစ်ပွားခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မိုင်းခွဲတိုက်ခိုက်တာနဲ့ပတ်သက်လို့ TNLA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကိုမေးမြန်းရမှာတော့
အခုကကျွန်တော်တို့ဒီလိုင်းပေါ်မှာတွေ့ရတာဒါကကျွန်တော်စုမှာတရင်တလာတယ်မရှိဘူးဒီဟာနေရာတိကျလဲကျွန်တော်ကမတရားတယ်ဒီဟာအဲ့ဒါကျွန်တော်ဟိုကကျွန်တော်လက်တရင်ပြန်လဲမေးချင်နေတော့မရှိ
ဒီ၄ရက်အတွင်းမှာ TNLA နဲ့အစိုးရတပ်မတော်အကြတိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ22ရက်နေ့ကတန်လွင်မြစ်အနောက်ဘက်ခြမ်းကတပ်မဟာ511ကိုအစိုးရတပ်မတော်ကအင်အား50လောက်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့24ရက်နေ့ကတပ်မဟာ211နယ်မြေအတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်း MNDA ခေါ်ကူကန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဇွန်လ30ရက်နေ့အပြည့်ရက်တက်တန်းတိုးပြီးနောက်ပိုင်းမှာMNDA နယ်မြေအတွင်းကိုအစိုးရတပ်မတော်က9ချိန်နဲ့မနဲ့ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်တမရော်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာလေးလအပြစ်ခတ်ရစဲကြောင်းကို2018ခုနှစ်ဒီဇင်ဘာလမှာကြေညာခဲ့ပါတယ်။တမရက်ပြည့်တဲ့ AB လ30ရက်နေ့မှာနောက်ထပ်2လနဲ့ဇွန်လ30ရက်နေ့မှာနောက်ထပ်2လထပ်မံတက်တန်းတိုးမြင့်ထားပါတယ်။ဒီလိုအပြည့်ရထားချိန်မှာရှမ်းနယ်ကချင်ပြည်နယ်အတွင်းမှာအခြေစိုက်တဲ့ KIA ကချင် TNLA တအမ်းပလောင် MNDA ကိုကန် AA ရခိုင်စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့အပြည့်ခတ်ရစဲကြီးအတွက်တွဲဆုံဆွေးနွေးတာတွေရှိနေပါတယ
်။ဒါကတော့ရှမ်းမြောက်ဘက်မှာတပ်မတော်ရင်းနှန်းတစ်ခုကိုမိုင်းဆွဲတိုက်ခိုက်ခဲ့ရတဲ့အခြေအနေကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မကွေးတိုင်းမြေနုကျွန်းအရေးရွာနှစ်ရွာထိတိုက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးကြပါရစေ။မကွေးတိုင်းရေနံကျောင်းမြို့နယ်မှာတော့မြေနုကျွန်းပိုင်ဆိုင်မှုအတွက်ခိုက်ရန်ဖြစ်ပွားရာကနေလူအများပြားသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးပြီးတော့ရေရှည်ပြည်လည်အောင်ဖြေရှင်းမဲ့အကြောင်းတိုင်းဝန်ကြီးချုပ်အပါအဝင်တာဝန်ရှိတဲ့သူတွေကကတိပြုပြောဆိုလိုက်ကြပါရစေ။ပြ ကျက်တနာဖြစ်ပွားပြီးတော့၃ရက်အကြာဒီကနေ့မှာပဲမကွေးတိုင်းဝင်ကြီးချုပ်ကိုယ်တိုင်ဦးဆောင်မိကျင်းပါတယ်အရေးပေါ်သတင်းစာရှင်းလင်းပွဲအတွင်းမှာဒေတာခန့်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA
မြန်မာပိုင်းသတင်းတောင်ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါတယ်ရှင်းနှံကြောင်းမြို့နယ်ကရွာနှစ်ရွာကြားမြေပိုင်ဆိုင်မှုအငင်းပွားခိုက်ရန်ဖြစ်ပွားတာကနေလူ 28ယောက်ထက်မနည်းသေဆုံးပြီး10ယောက်ကျော်ပျောက်ဆုံးနေတဲ့ဖြစ်ကိုစုံစမ်းစစ်ဆေးမဲ့အကြောင်းတိုင်းဆိုရတောင်ရှိသူတွေကပြောဆိုလိုက်တာပါ
ပြဿနာဖြစ်ရတဲ့အကြောင်းရင်းကိုဖြေရှင်းဖို့ဤတိုင်းတာမှုတွေကိုလည်းအများဆုံးပြုလုပ်သွားမယ်လို့မကွေးတိုင်းဝန်ကြီးချုပ်ဦးဆောင်ကျင်းပါရဲ့သတင်းစာရှင်းလင်းပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ရေနံကြောင်းမြို့နယ်အုပ်ချုပ်ရေးမှူးဦးမန်ကိုဟောကဖူယိုရေကိုပြောပါတယ်
အခုအရှင်းဖြစ်တဲ့နေရာမှာတော့ရကင်းရဲစခန်းလေးတို့ယာယီချထားဖို့လောလောဆယ်ရကင်းရဲစခန်းမချသေးနိုင်ခင်လေလို့သ
န်ပေါ်ပေါက်ရေးပေါ့ဒါဝင်းကြီးတပါဦးစီးတဲ့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့မယ်လို့ပြီးရပါတယ်ခင်ဗျ
မနှစ်ကလည်းသက်ဆိုင်ရာအာဏာပိုင်ကြီးကနေပြည်တိုင်းနာဖို့လုပ်ခဲ့ပေမဲ့ရွာနှစ်ရွာလုံးကလက်မခံကြကြောင်းရေနံကျောင်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတင့်လွင်က VOE ကိုပြောပါတယ
်ဒီအစားကို2018ခုနှစ်တုန်းကတခါပေါ့နော်ဒါကိုတိုင်းတာမယ်ဆိုပြီးလုပ်ကြတယ်ဥစ္စာကောင်ကတစ်ခါဒါမတိုင်းတာရင်နဲ့ပေါ့နော်ဒါကသမန်ကံမှုလို့သူကစပြီးတော့မတိုင်းတာပါနဲ့လို့သူကတန့်ကွက်လိုက်ကြတာတန့်ကွက်လိုက်ကြပြီးတော့သူတစ်ခါကြည့်လာတဲ့ကဘာဆက်ပြီးတော့ကံသာကျောင်းလည်းကဘာပြီးတော့ဆက်ပေါက်ကြရင်လည်းဒါရီကသက်သာကြီးလာတာပဲ
။အငင်းပွားရည်နေရာဟာ2003ကတည်းကဖရဲကျွန်းပိုင်မြေနေရာဖြစ်နေကြောင်းဆောက်ဖို့ပြီးတော့တောင်ရစိုက်ပျိုးဖို့အတွက်မြို့နယ်အုပ်ချုပ်မှုအဖွဲ့ကချထားပေးရလို့ဖရဲကျွန်းဒေသခံကြီးကပြောပါတယ်။2018ကိုလာပိုင်းမှာကန္တရာကြီးရွာဘက်ကအဲ့ဒီမြေပေါ်မှာအင်တလုံးစားဆောက်ပါတယ်။ဒါကိုသက်ဆိုင်ရာကိုပြောခဲ့ပြီးမယ်တဖြည်းဖြည်းအင်ဂျီများလာတဲ့အထိမဖြည့်ရှင်းပေးရတဲ့အတွက်အခုလိုပြဿနာကြီးဖြစ်ရတာလို့ဖရဲကျွန်းဒေသခံကိုထွန်းသွင်းဝင်ကပြောပါတယ်
။ဒီကြားထဲမှာလည်းအချင်းချင်းမြို့နယ်ကိုကျွန်တော်တို့ခေါ်ယူနေတဲ့ပြည်ထောင်လေဥပဒေကြောင့်အရာကျွန်တော်တို့တင်ပြခဲ့တာဟာတနည်းနည်းပါရှိပေါ့ပြောချင်တာဒီလိုပြဿနာတွေဖြစ်လာခဲ့တာကမြို့နယ်အဆက်ခရိုင်အဆက်တာဝန်ရှိပုဂ္ဂိုလ်တွေကနေပြီးတော့တိကျပြတ်သားတဲ့ဆုံးဖြတ်ချက်မချခဲ့လို့ဒီလိုအဖြစ်ဆုံးမျိုး36ယောက်တည်ရတဲ့အဖြစ်ဆုံးမျိုးဖြစ်သွားတာပေါ့ဗျာ
သူတို့စိုက်ပျိုးမြေကနေဖယ်ပေးဖို့ဖယဲကျွန်းဒေသခံရောက်80ကျော်လောက်ကကန္တရာကျွော်တော်ကိုဇူလိုင်23ရက်မှာတွားပြောခဲ့ပြီးအပြန်မှလက်နက်ကင်ထားရဲ့ကန္တရာရွာသားအယောက်100ကျော်ရဲ့တိုက်ခိုက်တာခံရတာလို့ဒီအတီကယုံကနေရေကူးပြီးလွတ်မြောက်ခဲ့တဲ့ဖယဲကျွန်းဒေသခံဦးတန်ဦးကအခုလိုပြောပါတယ်
ကျွန်တော်တို့ရွာသားတွေကကျန်းနေတဲ့အချိန်မှာအဲ့မှာလူ3ယောက်ကျွန်တော်တို့အိုက်ကလေးကိုဝိုင်းခုတ်ကတ်ပြကြပါတယ်ကျွန်တော်တို့မျက်စိအောင်ပါတယ်သူတို့ကအကျိုးရင်းလူကိုတန်ဦးကိုယ်တိုင်ထုတ်ချက်ချင်လာပြီးတော့သုံးဖက်ပန်းပြီးတော့တိုက်တဲ့အခါမှာကျွန်တော်တို့ကနောက်ဆုတ်စီရာကရေပဲကြံလာတော့ချက်နဲ့မျိုးစုံနဲ့ကျွန်တော်တို့ပြစ်တဲ့အချိန်မှာမျိုးကြီးကြီးကကြောက်ပြီးတော့မော်တော်ကိုစုပြီးပြေးကြလာ။အဲမော်တော်နားကလူတွေကိုလက်ပေါ်တဲ့လူလက်ခုပ်အခေါင်းပေါ်တဲ့လူခေါင်းရိုက်ရဲမော်တော်ကဗီဒီယိုလားရိုက်ပြီးတော့ကြည့်လာတယ်။နောက်တော့ကျွန်တော်ရေလေကောင်ကနေပြီးတော့တနက်ကလေးတစ်ချက်ဖောက်ပြီးတော့တားလိုက်ပါဒီလူတွေဟန့်လိုက်ပါအဲ့လိုတားတိုင်းကျွန်တော်တို့ဒီလူအသေးအပြောက်အခုတော့မများနိုင်ပါဘူး။ဆဲမဲ့ဆိုရင်လည်းအချိန်ကြီးဒီလူတွေဟာမပေးနိုင်ပါဘူ
း2013လွန်ခဲ့တဲ့15နှစ်တုန်းကလည်းဒီရွာနှစ်ရွာကြားမှာအလားတူပြဿနာဖြစ်ခဲ့ပြီးအခုတစ်ခေါက်မှာတော့တိတ်ဆုံးဒဏ်ရာရတဲ့အခြေအနေထိဖြစ်လာခဲ့တာပ
ါဒေါက်တာဆင်ရှင်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအဝေးလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိရဲ့လို့လက်ခံအသိမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်အနာပိုင်းတွေထိမ့်သိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရည်ပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးချိန်ရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေအနေနဲ့လူခွင့်ရည်ကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါတယ်လဲစူရာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ကစနေညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာချက်မြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ရှင်။ရုရှားနိုင်ငံကအဓိကအတိုက်ခံခေါင်းဆောင် Alexey Navalny ကိုရက်ပေါင်း30အကျဉ်းချလိုက်ပြီးတဲ့နောက်မှာတော့တခြားအတိုက်ခံနိုင်ငံရေးသမား10ဦးကိုကြာသပတေးနေ့မှာအာဏာပိုင်တွေကခေါ်ယူမေးမြန်းခဲ့ပါတယ်။အမတ်နေရာ45နေရာရှိတဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာတော့လက်ရှိအာဏာရပါတီကိုစိန်ခေါ်ပြီးတော့စက်တင်ဘာလ10ရက်နေ့မှာဝင်ရောက်ရှင်ပြိုင်ကြမယ်အတိုက်ခံကိုယ်စားလှယ်တချို့ကိုရှင်ပြိုင်ခွင့်မပေးတဲ့အပေါ်မှာတော့အတိုက်ခံဒီဘက်ကကန့်ကွက်ဆန္ဒပြနေကြတာပါမော်စကိုရွေးကောက်ပွဲဟာတနိုင်ငံလုံးရဲ့နိုင်ငံရေးအပေါ်မှာအကျိုးသက်ရောက်မှုတွေရှိနိုင်တာကြောင့်ဒီရွေးကောက်ပွဲကိုအစိုးရကတင်းတင်းကြပ်ကြပ်ချုပ်ကိုင်နေတာလည်းဖြစ်ပါတယ်အဒီအကြောင်းအပြည့်ဆုံးကိုတော့ VOA သတင်းတောက်ဇလတီစာဟုတ်သတင်းပေးပို့ထားတာကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်တတိပုဂ္ဂလကိုဇလေလောင်း30လောက်ကိုဝင်အရွေးခံခွင့်မပြုတဲ့အတွက်အတိုက်ခံတွေကဇူလိုင်လ20ရက်နေ့မှာဆန္ဒပြခဲ့ကြပြီးလာမယ့်စနေနေ့ဇူလိုင်28ရက်နေ့မှာလည်းနောက်တစ်ခေါက်ချီတက်ဆန္ဒပြကြဖို့စီစဉ်ထားတာပါအပယ်ခံရတဲ့ကိုဇလေလောင်းတွေဟာမဲဆန္ဒရှင်တွေထံကစစ်မှန်တဲ့လက်မှတ်တွေကိုတင်ပြနိုင်ငယ်ချင်းမရှိဘူးလို့ရုပ်ကော့ပွဲဆိုင်ရာအရာရှိတွေကပြောပါတယ်ဒါပေမဲ့ဝင်အရွေးခံကြမဲ့ကိုဇလေလောင်းတွေထဲမှာအစိုးရကိုစန့်ကျင်သူမပါတဲ့လောက်ပါပဲဒါနဲ့ပတ်သက်လို့ရုရှားကျောင်းသားတဦးပြောတာကတော့
ဝင်လာဝင်ပြစ်ပြေးကြလာမှာ власти методично не допускает независимых кандидатов
မျိုးဦးရမဲ့ဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့မချိနဲ့တာပါဆိုရကတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကိုဝင်ပြိုင်ဖို့ပြိပင်ထားတာပါကိုယ်စားလှယ်30စလုံးရဲ့လက်မှတ်တွေမှာတခုခုမားနေရဲဆိုတာကမဖြစ်နိုင်ပါဘူ
းစနေနေ့မှာကျင်းပမဲ့ဆန္ဒပြပွဲကိုဟန်တာဖို့ကြိုးစားတဲ့အနေနဲ့အဓိကအတိုက်ခံခေါင်းဆောင် Alexey Navalny ကိုအာဏာပိုင်တွေကဗိုလ်ထုထဲမှာဖမ်းဆီးခဲ့ပါတယ်သူကိုဖမ်းပြီးတဲ့နောက်မှာအတိုက်ခံတွေရဲ့နေအိမ်တွေကိုဝင်ရောက်စီးနှင်းခဲ့ပါတယ်။ဒီဝင်ရောက်စီးနှင်းမှုဟာမကြတဲ့ခင်ကရွေးကောက်ပွဲကော်မရှင်ရုံးရှိမှာဆန္ဒပြခဲ့တဲ့ကိစ္စနဲ့ရွေးကောက်ပွဲကော်မရှင်အရာရှိတွေကိုချင်းချောက်ပြောဆိုခဲ့တဲ့ကိစ္စတွေနဲ့ဆက်ဆက်နေပါတယ်။ဒါနဲ့ပတ်သက်လို့ကိုယ်စားလှယ်လောင်း10ဦးကိုအာဏာပိုင်တွေကကြာတာပတိနေ့မှာခေါ်ယူစစ်ဆေးခဲ့ပါတယ်။ခေါ်ယူစစ်ဆေးခံရတဲ့ကိုယ်စားလှယ်လောင်းတူဖြစ်သူအီလီယာယရှင်းကအခုလိုပြောပါတယ်
Исторически вопрос, на как нужно относиться к откровенным наглым политическим преследованиям. Это
попытка. Ну, всё то он лёг не ба. Да, тру тама дутао ян кан. Ченру ю юче байнгу сан я хүн ю хан тара ба. Ченру ба тий кан ма мо ба.
Юкок пэ комишн окта Эла Памфилова га ро лама ри бо твэ санна пя ра жао пян лэ тоа ма мо хуу лу пё ба ле.
Зарегистрировать всё. Понятно, что это по закону. по нынешнему закону может
нравиться. ဒီစေဥပဒေအရကျရင်တရားမျှတမှုမရှိဘူးလို့ထင်စရာရှိပေမဲ့အားလုံးကိုဝင်အရွေးခံခွင့်ပေးလို့မဖြစ်နိုင်ပါဘူး
။ပေချခံရတဲ့ကိုယ်စားလှယ်လောင်းတူဖြစ်သူရှစ်နေလူဘော့ဆိုဘောကတော့အတိုက်ခံတွေအတွက်ဆန္ဒပြတဲ့နီလန်တစ်ခုပဲရှိတယ်လို့ပြောပါတယ
်။ Some of us have stable and других способов. Мы готовы были бороться программами.
ဒီမှာရဲ့နိုင်ငံရေးအစီအစဉ်တွေရွေးကောက်ပွဲဆိုင်ရာအတွေ့အခေါ်အတွက်တိုက်ပွဲဝင်မှုအစဉ်အသင်းမှာဘာဖြစ်လို့လဲဆိုတော့ဒါကတရားဥပဒေနီးလန့်ကြတဲ့လုပ်ရဖြစ်လို့ပါဒါပေမဲ့ကျမတို့ကိုရှင်ပြိုင်ခွင့်မပေးခဲ့ပါဘူးဒီလုပ်ရကဆိုးလို့နာကြောင့်မော်စကိုမြို့ကန်တွေဟာလမ်းမတွေပေါ်ထွက်ဆန္ဒပြယုံမှတပါတခြားမရှိတော့ပါဘူ
းလူခွင့်ရအဖွဲ့အစည်းတွေကတော့ကိုယ်စားလှယ်လောင်းတွေကိုထောက်ခံအားပေးတဲ့လက်မှတ်တွေကိုစစ်ဆေးတဲ့နည်းစနစ်ဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်လိုက်ပြီးအစိုးရအနေနဲ့ပယ်ထားတဲ့ကိုယ်စားလှယ်လောင်းတွေကိုဝင်အရွေးခံခွင့်ပြုမလားဒါမှမဟုတ်လူတို့ရဲ့စန့်ကျင်ကန့်ကွက်မှုကိုရင်ဆိုင်မလားလို့မေကွန်ထုတ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းကိုဆက်သွယ်နိုင်ကြပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့1-2-3-2-5-5-5လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်တောက်ကြညာချမ်းအတွက်အစီအစဉ်လေးကိုတော့ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာလေးဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလေး American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာလေးကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇူလိုင်လ26ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ဖိုင်းလိုမီတာ25 kHz 1965ဖိုင်းလိုမီတာ32 kHz 9383ညဖိုင်းလိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနားဆင်ရမှာကတော့
အာကာသယဉ်မှုဖြစ်ခြင်းနဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟိုအင်ဂျင်နီယာ
သိပ္ပံနဲ့ဤပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုရင်းဦးဆုံးအပတ်စဉ်ခန္ဓာတွေတဲ့ကအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်မြမနွယ်ဘွားအမေရိကန်အမျိုးသမီးကြီးတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပါမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနရဲ့လက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက် Asia Pacific Center for Security Study APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှ Pacific ဌာနမှာ28နှစ်တာတာဝန်ထမ်းဆောင်ပြီးတော့စစ်တပ်ကနေအနားယူသွားပြီးဖြစ်ပါတယ်နိုင်ငံတကာမှာအကြမ်းဖက်မှုတိုက်ဖျက်ရေးဗျူဟာချမှတ်တဲ့အခါမှာတော့အမေရိကန်စစ်တပ်မှာအမျိုးသမီးတဦးအနေနဲ့သူမပါဝင်ခဲ့တဲ့အမှတ်ရစရာသူ့ရဲ့အထင်ကရလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ဒုတိယဗိုလ်မှူးကြီးဟောင်းမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင
် to make me more determined to achieve my goal
ya ya joy joy ma tema captain ni ne jma ro ma southern thailand thai taung bai mo no ai ma twa pi lo jma ai chei ma ba le navy seals de tin o jma au chou pi lo twa ya jma ye specialty ai chei ma ja lo jma piang twa ammunition a ni pi lo jma special operation a ya wa le special operations civil affairs ဆိုတာရောက်ပါတယ်အဲ့ဒီကျွန်တော်ကျွန်တော် navy seal team ကိုကျွန်မတခါတယ်အုပ်ချုပ်ပြီးတော့အဲ့ဒီ southern thailand မှာကျွန်တော်တို့ counter insurgency နဲ့ပတ်သက်ပြီးတော့ဥစားသွားလုပ်တာအဲ့ဒီကျွန်မကျွန်မအငယ်ဆုံးကျွန်မအမျိုးသမီးတယောက်တည်းဘောနော်အဲ့ navy seal team ကအဲ့ဒီချိန်ဆယ်ယောက်အဲ့သူကကျွန်မမျိုးမျိုးစမ်းမြန်အောင
်
ကျမသူတို့ရဲ့ယုံကြည်မှုနဲ့လေးစားမှုကိုရဖို့အတွက်ကကျမအရန်ပြသူတို့က seal ဆိုသူတို့ရဲ့မှာတသက် capability တခုရှိတယ်ကျမရဲ့ capability ကျမဒေသခံတွေလက်ခံအောင်ဘယ်လိုကင်တွေ့ရလဲနော်သူတို့နဲ့အတူတူသွားပြီးတော့ဒေသခံတွေကိုအသေးချာကင်တွေ့ပဲဥစားကျမအဲ့ဒီဥစားအစွန်ပြရတယ်အဲ့ကြတော့မှကျမပြောတဲ့ဥစားနည်းနည်းနားထောင်လာတယ်သူတို့ကျမတို့သွားတဲ့အခါမှာတခါလေကြလို့ရှိရင်ကျမတို့က local တွေရှိတယ်လေဒေသခံတွေအများကြီးရှိနေတယ်ဒီရွာလေးတွေပါကျမတို့ဝင်တဲ့အခါမှာဆိုအဲ့ဒီကျမသူတို့နဲ့အဆင်ပြေအောင်လို့အလေရနေပြီးတော့ဒီလိုလိုက်လုပ်ပြီးတဲ့အခါကျတော့ကျမတို့ operation တက်ရန်လွယ်ပါတယ်ဆိုအဲ့ဒီဥစ္စာမှာကျမရဲ့ capability တွေနားလည်ပါတယ်တွိုင်းရမှုပေါ့နော်ဆိုအဲ့ဒီအချိန်မှာအဲ့ဒါတစ်မျို
းဒီ Navy Seal ဆိုတော့တပ်ပြီးရှိရှိနဲ့လောက်ကိုင်းနိုင်ကြတယ်ဒီတက်ကအထုတက်ဖွဲ့ဝင်ကြီးပေါ့နော်စစဝါလိုမျိုးဒီတက်ကနေနေရှားမှာပေါ့နော်ညှိနှိုင်းပေးရတယ်ဆိုတော့ဘလိုမျိုးလဲဥပမာလေးတစ်ချက်လောက်ပေးလို့ရမှာမသိဘူး
ပမာလေးပေးရမယ်ဆိုလို့ရှိရင်ကျမတို့မဝင်ရင်ကျမတကြီးရည်နဲ့ထိုင်နေတွေ့တယ်သူကျမတို့ဒီမှာဒီနေရာကိုဖြတ်တမ်းမဲ့အကြောင်းပြောတယ်နောက်ပြီးတော့အမျိုးသမီးအဖွဲ့တွေနဲ့ကျမထိုင်လို့ရတယ်သူတို့တွေအမျိုးသားတွေကိုအမျိုးသားတွေအမျိုးသမီးနေတာတိတ်ထိုင်လို့မရဘူးကျမအမျိုးသမီးတွေရဲ့နေရာသွားပြီးတော့နည်းပါးသူတို့ကိုပြောပြတာပေါ့နော်အများသောအားဖြင့်သူကအမျိုးသမီးတွေကဒီရေကန်နေနာမှာရေလာတဲ့အခါမှာအဲ့လိုမျိုးတွေသူတို့စုကြတယ်လေ
အဲ့
စုတိုင်းမှာကျမစိုးစိုးစီးစီးလေးတွားပြီးတော့သူတို့နားလည်အောင်ကျမတို့ဒီဥစ္စာဒီနားမှာလာမယ်ဒီနားမှာဒီဥစ္စာတွေလုပ်မယ်ဆိုသူတို့နည်းနည်းပါပါလေးသိအောင်ပြောထားတဲ့အခါကျမတို့လာလိုက်တဲ့အခါကျတော့သူတို့ကအရန်မစိမ့်နေတော့နောက်ပြီးတော့ကျမတို့ဘာလုပ်လဲဆိုတော့ဒီဆိုတော့လက်ခံလိုက်တယ
်
ဆိုအဲ့ဒါမျိုးတွေပေါ့နော်တခါလေကျလည်းကျမတို့ကဒီဥစ္စာ local ကနေပြီးတော့ supply တွေပါလေးလုပ်တယ
်
အာတခါလေကျလို့ရှိရင်လေတွေပါလေးလိုတာပေါ့နော်ကျမတို့အော်နည်းရေချောင်းနေဖြတ်တော့မယ်ဆိုလို့ရှိရင်နည်းနည်းငားဖို့ပါလို့ကျမကသွားပြီးတော့ negotiate လုပ်ပေးရတာပေါ့ဒါမျိုးကြီးပေါ့ဗျာ
အဲ့ဒါကိုထိုင်းနိုင်ငံတောင်ပိုင်းပေါ့
ဟုတ်ကဲ့ထိုင်းနိုင်ငံတောင်ပိုင်းမှာကျမတို့လုပ်တာဟုတ်ကဲ့
အဲ့တော့နောက်မေးမရတဲ့အချက်တစ်ချက်က
မေးမရတဲ့အချက်တစ်ချက်ကကျမ major အနေနဲ့ကျမဟိုနေ 9/11 Pacific Command headquarters ကို ပို့ လိုက်တယ် ပို့ လိုက်တယ် ဘာ လို့ လဲ ဆို အဲ့ မှာ ကျတော့ ကျွန်မ Southern Philippines Philippine ရဲ့ တောင်ဘက် မှာ ဖြစ် နေတဲ့ ဟိုနေ Abu Sayyaf တို့ terrorism ဖြစ် နေတဲ့ ဥစ္စာ အတွက် ကို ကျွန်မ strategy အဖွဲ့ မှာ ပါဝင် ပြီးတော့ လုပ်ရတာ
ပြီးဟာတာ ဖွဲ့ ပေါ့ နော်
Okay, terrorism address. Terrorism go blue time lay, blue new gown, low lay, the plan, Jamara strategy is way out. That's my strategy, the point in my bar, why? Anyway, Jamara Yau de Kaja, Jamara Ludonze Laushiba, Jamaka, the Chima, a mutami diaute, Ludonze Dema. So Jamara Dimosa, strategy sway de Kaja, Jamana, Alo Natan like that come, Jamara Duyara, the Royal. Strategy ali military action machine it's how I'm about to know about it deals are economics ne sign ne cyber ne sign ne cyber strategy to cool is way am the counter terrorism strategy out there ma le so ro tru ri ya jama o ji pi lo yi ja de ba so tru ya terrorism nga de cyber ne ba ma ma sign u de okay tru ro yan jama o yi ja de no pi lo ya jama research lo pi lo ta kha de jama sa ri yi lo thong ma ri yi da terrorism nga di cyber ye ne le sign chang bo no a di usar ye a long chuma research lo pro saung ma ri military journals di de ma ye pit da ba lo so tru ne ne pa pa na la awareness phi aw no so chuma ye ye saung ma ta khu ko under secretary of defense ya ga twa twi de twa twi pi lo twa chuma ko kho de pacific command ma kho de kho pi lo pyo de a de nyin ye ya de ke kaung ne de ဟုတ် တယ် တဲ့ အဲ့ဒီ ဥစ္စာ မှန် တယ် တဲ့ တို့ ဒီ ဥစ္စာ counter insurgency ဟိုနေ လေ manual အခု ပြန် ရေး နေ တယ် အဲ့ ရေး နေ တဲ့ ဈေး မှာ တဲ့ ညီ ပြော လိုက် တဲ့ ဥစ္စာ တူ ထည့် လိုက် မယ် လို့ ပြော တယ် ဆို ကျွန်မ နောက် ပြီး လဲ ပြီး ကျွန်မ အဲ့ဒီ ဥစ္စာ အမြဲတမ်း ကျွန်မ ဒီ တိုင်း ဒီ planning session ညီမ ကျွန်မ အမြဲတမ်း ဒီ ဟို cyber ရေး နဲ့ ပတ်သက် တဲ့ strategy ဆိုတော့ အမြဲ ကျွန်မ ပြော နေ တဲ့ ခါကျ တော့ ကျွန်မ တို့ ရဲ့ ဗာလဲ economic advisor က ကျွန်မ ကို တစ် ခါ သူ ရောက် တဲ့ ခါမှာ တွေ့ ပါ တယ် သူ က Pacific Command Commander Emerald Blair Beauty. You know, the immutable mute, you know, your deputy net, you know, yeah, section, my tajin at it.
Okay.
To be there, so, I never, you know, deputy economic advisor to their position, yeah, wada. But also, economic advisor, you know, you know, swing you the osa, tighten the osa, but three wire, kaja, a little kid wada. So, you know, I'm not good kid wada, no? Deputy economic advisor, kid wada. Now, be the, you know, concepts, you know, idea, you know, the osa, yeah, you know, we're the, she needed, counter insurgency manual တွေမှာပါပါတယ်ဆိုတော့အဲ့ဒါနောက်ဆုံးမမရရအတွေ့အကြုံပါပဲ
အဲ့တော့ကျွန်မသိချင်တာပေါ့နော်ဒီအချမ်းဖက်တိုက်ခိုက်မှုမှာစိုးစိုးကတခြားစစ်ဗူတွေလို့လက်နဲ့ကင်ပြီးတော့တိုက်ယူနေမပြီးဘူးစီးပွားရေးအရာလည်းလုပ်နေဆိုတော့စီးပွားရေးအရာဒီအချမ်းဖက်မှုကိုတိုက်တဲ့ခါမှာဘယ်လိုလုပ်ဒီအတွေ့ခေါ်ရလာပါ
တိုက်တယ်လို့ပြောလို့မရဘူးကျမတို့ဘာတွေ့လဲဆိုတော့တချို့တရားလေ terrorist group တွေဝင်သွားတာဘာကြောင့်လဲဆိုတော့သူတို့မှအလုံးမရှိလို့အဲ့ဒီ terrorist group လာတဲ့ဟဲ့ညီတို့ငါတို့နဲ့လိုက်လာလို့ရှိရင်ပတ်စံပေးမယ်အလုပ်ပေးမယ်ဆိုအဲ့ဒါနဲ့ပါသွားတာဆိုတော့အလုံးတော့မဟုတ်ပါဘူးဒါပေမဲ့ကျမတို့ဘာလဲ interview လုပ်တဲ့အခါမှာအနည်းဆုံးတစ်ဝက်တဝက်တဲ့တောင်မှပူပါတယ်အဲ့လိုမျိုးနဲ့ပါပါသွားတဲ့လူတွေရှိတယ်ဒီ terrorist group မှာလေဆိုအဲကြောင့်မလို့ကျမတို့ကပြောရတဲ့အဲ့နေရာတွေစီးပွားရေးတိုးတက်အောင်လုပ်ပေးရမယ်ဆိုကျမတို့ military ကို night ကတော့စီးပွားရေးတိုးတက်အောင်လုပ်လို့ capability မရှိဘူးဒါပေမဲ့အဲ့ဒီအချိန်မှာကျမတို့က partner လုပ်လိုက်ရတယ် USAID US Agency for International Development net ပူပေါင်းပြီးတော့ဒီဥစ္စာ interagency ဖြစ်သွားတာပေါ့ interagency civil military relation နဲ့အဲ့ဒီဥစ္စာကိုပြန်ဆွဲရတာဆိုအဲ့ဒီဥစ္စာလုပ်ဖို့အတွက်ကျမက USAID ကိုသွားပြောတယ် USAID ကလည်းအဲ့တုန်းကဆိုလို့ရှိရင် US Pacific Command မှာဝင်နေပါလေ USAID liaison officer ဆိုတာမရှိဘူးအဲ့ဒါကိုကျမက Washington သွားကျမတို့ဘက်ကလည်းကျမကလည်းတင်ပြရတယ်ဒီဥစ္စာလိုအပ်တဲ့အကြောင်းပြီးလဲပြီးတော့ USAID ကိုလည်းသွား Washington office မှာသွားပြီးတော့ဒီကျမတို့ကဒီ play ရတော့မယ်ပေါ့နော်ဒီ war and terrorism strategy ကဒီ USAID က economic development နဲ့ပတ်သက်တဲ့ဥစ္စာကိုကျမတို့အတူတူလက်တွဲပြီးတော့လုပ်ရမယ်ဆိုပြီးတော့ကျမအဲ့ဒါသူတို့လည်းတင်ပြရတယ်ဆိုနောက်လက်ကြာ USAID ကသူတို့ရဲ့ liaison officer ကျမတို့ခေါ်တာ development advisor ပေါ့နော်အဲ Pacific Command မှာ၃ယောက်လာထားပြီးဒီဥစ္စာအတွက်ကိုအဲ့ကြတော့မှကျမတို့ရဲ့သူတို့ရဲ့ plan နဲ့ကျမတို့ plan နဲ့ synchronize လုပ်ပြီးတော့ဒီဥစ္စာကို full strategy ဖြစ်သွားတာပေါ့ကျမအနေနဲ့ကတော့
ဆိုစွာ မကမီမီပြန်ပြောတဲ့ဒီအတွေးခေါ်ပေါ့နော်ဒီအကျန်းဖက်မှုတိုက်ဖြည့်ရေးရက်နှစ်ပဲမတုံမင်းနေဒီစီးပွားရေးစီးပွားရေးဆိုတာတော့လူမှုရေးရောလူမှုရေးမှာတော့ပညာရေးကျန်းမာရေးစာဝန်ရေးအဲ့ဒါတွေအစသဖြင့်ပေါ့နော်အဲ့ဒါတွေညင့်တင်ပေးမှလည်းအတွေးခေါ်တွေညင့်လာပြီးတော့အကျန်းဖက်မှုလုပ်ချင်တဲ့စိတ်တွေရတယ်ပြောက်ကုန်ကြပါတော့ရှေ့ဘဝပေါ့နော်မျောလင့်ချက်ကြီးရှိတာမှာပေါ့ဒီလိုမျိုးအနေထားကအခုလက်ရှိပေါ့နော်မြန်မာနိုင်ငံရခိုင်ပြည်နယ်မှာဒုက္ခဒုက္ခတွေရောအခုစစ်ပြေးရှောင်ရခိုင်ဒုက္ခတွေရောရင်ဆိုင်နေရတဲ့အခြေအနေမှာရောအဲ့ဒီလိုဟာမျိုးပြူဟာကိုတုံးလို့မရဘူးလားရှင
်တုံးလို့ရမှာပါအသေးချာတုံးတက်လိုက်လို့ရှိရင်လေကျမတို့ဒီ economic development လုပ်တဲ့အခါကျတော့ကျမဘာသွားတွေ့လဲဆိုအဲ့ဒီဥစ္စာကျမ research လုပ်တော့ economic development ဒီနေရာတွေမှာဘယ်လိုလုပ်ရမလဲဆိုရက်အဲ့တော့အမျိုးသမီးတွေကအရန်ရေးကြည့်ပါဘယ
်လိုရေး
ကြည့်အမျိုးသမီးပါမှာရတယ
်
အမျိုးသမီးတွေပို့ပြီးတော့အခွင့်အရေးရှိလာရင်သူတို့ဒီမှာပါဝင်လာလို့ရှိရင်ဒီ economic development ကပို့ပြီးတော့ဝင်လာရဲဆိုတော့ကျမသွားတွေ့တယ်ဒီ research တွေမှာအဲ့ဒါနဲ့ပဲကျမပထမတုန်းကဆိုအမျိုးသမီးကြောင့်ကျမတိတ်ပြီးတော့ကြည်နေတာမဟုတ်ဘူးเนาะအဲ့ဒီအချိန်မှာ economic development ရှိခြင်းရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေသိရမယ်သူတို့ပါဝင်နိုင်တော့မှ economic development ဖြစ်တယ်ဆိုတော့ကျမသွားတွေ့တယ
်
ဆိုအဲ့ဒါနဲ့ကျမရဲ့ research ဒီအမျိုးသမီးတွေဘက်ကိုလိုက်သွားတာရခိုင်အကြောင်းတော့ကျမအသေးစိတ်တော့ကျမမသိဘူးဒါပေမဲ့အဲ့ဒီမှာသုံးသပ်လိုက်လို့ရှိရင်ကျမဒီ principle တွေပေါ့နော
်
သုံးနိုင်မယ်လို့ကျမထင်ပါတယ
်ထော်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညာနဲ့မနက်ဖြန်စနေမနက်ခင်းတွေမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မျှော်နားဆင်နိုင်ကြပါရစေ။အခုဆက်ပြီးတော့တုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့တုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ဒုက္ခသည်မိန်းကလေးငယ်တွေနဲ့ဖွဲ့စည်းထားတဲ့ဖြစ်စင်းတူတချင်းတန်မြိုင်ဆိုတဲ့အဖွဲ့နောက် Cherry အစိမ့်မှုတ်တဲ့ပြိုင်ပွဲနောက်ဗိုလ်ချုပ်ကြီး George Washington အကြောင်းစာတာတွေကိုကိုအောင်အောင်ကတင်ဆက်ထားတာနားဆင်ပါရှင်
ဒါဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူအချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါရယ်ဖြစ်စင်းတူဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတစ်လောကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံပြိုင်တီဆိုကြပြီးတော့မျောလင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါစစ်ပွဲတွေဖြစ်ပွားရသေးတာနိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့မိန်းကလေးငယ်တွေဟာဖြစ်စင်းတူတချင်းတန်တန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I'm from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တချင်းတွေကတော့ညှော်လင့်ချက်ငြင်းငြင်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါဖြစ်စင်းတူအဖွဲ့တည်ဆောင်သူ Khon Phulam က
Pisintu is an Indian word.
Pisintu ga Indian ga. Pisintu ga chinan ni ha khawwee chi daw ma yauk de su de adibe ba.
Di phwe ha Washington DC ma shi de National Cathedral phaya chang ji ma dukha de yee ne patte pi chin ba de pwe twin. Tu lo ga tchin la su ja daw ba. Jaw daw wan ga dukha de re yee po pi lo ti la ja bo su re yee chin ne aku lo pa win daw ba. Yong min tan ya thu yun su shin a phi a chyo yee che ya ma le chin a yee che khan bu de kon phula ma. Di phwe go လုံခဲ့တဲ့ဆယ်လေးနှစ်ကစတင်ဖွဲ့စည်းတာပါ
The Pacific Chorus was created to give
ငါတို့မှာရှေ့ပြောင်းချီချနေထိုင်တဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေတာကြောင့်ရှေ့ပြောင်းချီချသူတွေဒုက္ခတဲ့ကလေးတွေအတွက် Pacific အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရည်ကြီးမှုဘာသာစကား sorry နဲ့ကျွမ်းလွင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့ခက်ခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း21နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထိမှရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းသက်ပင်ဒီဆိုရဲအဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှရှိတဲ့မိန်ပြည်နယ်ပေါ့တလန်းမြို့မှာအခြေစိုက်ပါတယ
် Portland Maine is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့တလန်းမြို့လေးဟာရှေ့ပြောင်းချီချလာသူတွေကိုကြိုဆိုလာတာပါအခုဆိုရင်လည်းအမေရိကအနောက်တောင်ဘက်ဂွန်ဂွန်နဲ့အင်္ဂလာကရှေ့ပြောင်းချီချလာသူ300လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်နှစ်တရားတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညဉ့်ဉီးမြစ်တာတရားနဲ့ပြည်ပခါတွေရောပါလာခဲ့တဲ့အကြောင်းအရာမျိုးကိုပဲရေးပါတယ်။ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာခြေသားကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ။
ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စီတယ်လို့အဖွဲ့ဝင်တွေကပြောပါတယ်။ Iraq ကလာတဲ့အဖွဲ့ဝင် Fatima Lamloum က
When I sing on stage, I feel empowered.
ဆင်မမတချင်းဆိုတဲ့အခါခွန်အားတက်ကြလာပါတယ်။တခြားသူတွေဒီတချင်းနားထောင်တဲ့အခါမှလည်းကျမလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
။ Peace into တချင်းတံမြန်ဒီဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်ငြိမ်ရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လည်းပြောကြပါတယ်ခင်ဗျာ။ American ပြည်အောင်စုမှာနွေရာသီကာလပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြိုင်ကြလေရှိပါတယ်။ခြေချောင်းချင်းချိတ်ဆက်ပြီးတော့လဲတာဘာကကိုအမြင်စားတာမြုပ်သီးအဆက်စားတာစတာတွေလည်းပြန်ကြပါတယ်ပို့ထူးကြတာကတော့ cherry အစစ်မှုတ်ပြိုင်ပွဲပါ cherry စိတ်ကိုပါဇက်နဲ့ဝေဝေးထီရောက်အောင်မှုတ်ထုတ်တဲ့ပြိုင်ပွဲကိုအော်ကလဲယားမှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုအခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါတယ်ဒီနေ့2019ခုနှစ်ပြိုင်ပွဲမှာချန်ပီယံဆုရသွားသူ Kevin Butt ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ခဲ့တာဖြစ်ပြီး16.5 meter အကွာဝေးထီရအောင် cherry စိတ်ကိုမှုတ်ထုတ်နိုင်ခဲ့သူပါ
I actually started when I was 10 years old
အသက်7နှစ်အရွယ်ကဒီပြိုင်ပွဲမှာဝင်ပြန်လာတာပါအဖေလည်းဒီလို cherry စိတ်မှုတ်ပြိုင်ပွဲမှာပါဝင်ခဲ့ပြီးသူကစိုက်ပျိုးရေးလုပ်ပါတယ
် Guinness မှတ်တမ်းဝင် cherry စိတ်မှုတ်ပြိုင်ပွဲဝင်နိုင်ဖို့ဆိုရင်အလေးအကျင့်လည်းလိုပါတယ်အသက်ကိုပြင်းပြင်းရှူနှာခမ်းကိုဆေးပြီးအစိတ်ကိုမှုတ်ထုတ်မှသာခက်ဝဲဝဲကိုရောက်နိုင်တာပါဒိုင်လူကြီး Leona Foster က
The Cherry Pits Fit is open to anybody. It's free. In the morning, starting about 10 o'clock.
ပြိုင်ပွဲမှာလူတိုင်းပါဝင်နိုင်ပါတယ်။မနေ့10နိုင်လောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်မှုန့်နိုင်သူ10ဦးကိုစကားရင်ရွေးပါတယ်
။ Cherry ရေစတင်ခုရက်ဇူလိုင်လလောက်မှာဒီပြိုင်ပွဲကျင်းပတာပါ။ပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစုံတာကြောင့်စီကံလည်းအထိုက်အလျောက် short ပေးထားပါတယ်။ဒါပေမဲ့လည်းပါဇက်ကနေထွေးထုတ်ပြီးတော့ပြန်ရမှာပါ။ပြိုင်ပွဲဝင်သူတဦးက
I personally think it's kind of fun.My mother doesn't think that
ဒီပြိုင်ပွဲကပြောစရာကောင်းပါတယ်။မိန်းကလေးတွေနဲ့မသင့်တော်ဘူးဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူး။ဒါပေမဲ့လည်းအဖေကဘယ်လိုမှုတ်ထုတ်ရသလဲဆိုတာသင်ပြီးတော့အယံပြောပါတယ်
။ပြိုင်ပွဲကျင်းပလာတာဒီနှစ်ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမိသားစုရဲ့အစဉ်အလာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တဦးကပြောပါတယ်။ပြိုင်ပွဲစီစဉ်သူ Lynn Sage က
Back in 1974, Dad was looking for something to do.
1994ခုနှစ်မှာအဖေက cherry စိတ်တွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြိုင်ပွဲလုပ်ဖို့စဉ်းစားမိခဲ့တာပါ။ cherry သီးစားပြီးအစ်စ်တွေကိုထွေးထုတ်တာကြောင့်ဒီအစ်စ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်။ဖယဲသီးစိတ်၊ဇီးသီးစိတ်တွေလည်းမှုတ်ထုတ်လို့ရပေမဲ့ cherry ပဲရွေးဖြစ်ခဲ့တာပါ
။ cherry စိတ်ကိုခဝဝေးရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုတွေရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလာတယ်လို့ Sage ကပြောပါတယ်ခင်ဗျာ။ဒီတစ်ခါတင်ပြလိုတာကတော့အမေရိကန်ပြည်တော်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါနောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ခြင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့ကအဲ့ဒီပျောက်ကြားဆစ်တနံကိုတက်ရောက်ခဲ့ပါတယ
် British Colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာသူ့ပုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အလက်နေတောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီးဘရက်ဒော့ခ်ဟာအိုဟိုင်းယိုမြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြင်တစ်တပ်ဖွဲ့ရေးစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကုဝင်းကြီးအနီဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာအလက်နေတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစမှာအင်ဒီယန်တွေရဲ့ပျောက်ကြားဗျူဟာကိုအုံပြူပြီးတိုက်ခိုက်တဲ့ပြင်တစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှ်တွေလောက်အင်အားမများပေမဲ့ပြင်းထန်တက်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါအဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်နှစ်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နယ်မြေတွေကတက်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တက်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်သူဟာအထင်ကြီးစရာကောင်းပြီးဖော်ရည်သူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိအမှတ်ပြုမှုကိုရရှိခဲ့သူပါ
အဲ့ဒီနောက်ပြင်သစ်တွေအုံပြုခဲ့တဲ့ပျောက်ကြားနေပြူဟာကိုအုံပြုပြီးတော့ဗြိတိရှ်တွေကိုဆန့်ကျင်တိုက်ခတ်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအသိအမှတ်ပြုခံရသူဖြစ်ပါတယ
်။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံလေးအမေရိကန်တစ်ခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမှတ်ရအင်္ဂါမနက်ခင်းတိုင်းမှာလည်းတလဲပြန်ပြီးထုတ်လေးပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ကြရအောင်ပါရှင်။
လာဘောကိုလူသားတွေခြေချနိုင်ကြတာ290ပြည့်သွားချိန်မှာပဲအမေရိကန်ကလာဘောကိုနောက်9နှစ်မှာပြန်ပြီးခြေချဖို့အတွက်စီစဉ်နေတယ်လို့အခုတည်းပို့ပြီးလူသားတွေအာကာသရဲတော်ရောက်စူးစမ်းဖို့ပါလုပ်နေတာပါဒီလိုချိန်မှာအာကာသရဲတော်ဖို့အတွက်အာကာသရင်မှုဖြစ်ချင်တယ်ဆိုရင်ဘာတွေလိုအပ်တယ်ဆိုတာကို NASA အမေရိကန်အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပါအာကာသယဉ်မှုဖြစ်ချင်သူကိုနေခြင်းညခြင်းအာကာသယဉ်မှုဖြစ်လာအောင်တော့လုပ်မပေးနိုင်ပါဘူး။လိုအပ်တဲ့အရေးချင်းရှိလာအောင်ပညာနဲ့အတွေ့အကြုံကိုနှစ်ပေါင်းများစွာစီးပူရပါတယ်။ ESA ဥရောပအာကာသအေဂျင်စီ၊ဂျပန်က JAEA ၊ကနေဒါက CSA ၊ရုရှားက RFSA နဲ့တရုတ်က CNSA အာကာသစခန်းတွေမှာရှိတဲ့အာကာသယဉ်မှုတွေပါဝင်ကမ္ဘာတစ်လွှာအာကာသယဉ်မှုတယောက်ဖြစ်ဖို့အတွက်အခြေခံလိုအပ်ချက်တွေကပါပါလေ
အာကာသယဉ်မှုဖြစ်ချင်တဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟို engineering ပွဲရရမယ် biology ပေါ့နော်ဇီဝဗေဒတတ္တဗေဒနဲ့ပွဲရတဲ့လူသင်္ချာပွဲရတဲ့လူလဲအာကာသယဉ်မှုရှောက်နိုင်ပါတယ်ဒီနိုင်ငံမှာတော်တော်များများဟာမဟာသိပ္ပံတို့ပါရဂူပွဲတွေရပြီးသားဖြစ်ကြပါတယ်အနောက်နိုင်ငံအစိုးရတော်တော်များများဆိုရင်ဒီမိဘမတတ်နိုင်ဘူးစင်ရကြပေမဲ့လည်းအာကာသယဉ်မှုတယောက်ဖြစ်ခြင်းနဲ့ဆန္ဒရှိတဲ့ကလေးကိုဒီကလေးသာဇွဲရှိရှိစ조사ရင်သူတို့အာမခံချက်ပေးပါတယ
်။ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုကြည့်ရအောင်ပါ
။ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကတော့အာကာသယဉ်မှုဖြစ်ဖို့အတွက်ဆိုရှင်မျက်လုံးအားကောင်းရမယ်၊အယောင်ကောင်းရွေးတတ်ရမယ်။နောက်မျက်မှန်တက်နိုင်တယ်ဒါပေမဲ့မျက်လုံးစက္ကူအားတိတ်ကောင်းဖို့လိုပါတယ်။နောက်ပြီးအကျမှန်ကြီးဘယ်လောက်ကောင်းဖို့လိုလဲဆိုနှလုံးသွေးခုန်နှုန်းက140နဲ့90ကျားမှပဲရှိရမယ်။နော်အရက်လည်းရှိပါသေးတယ်အရက်က9ပေ2လဲမှနေပြီးတော့6ပေ3လဲမှအတွင်းလောက်မှာပဲရှိရမယ်တိတဲ့အရန်အရက်ရှိလို့ရှိရင်အာဂတယင်ကတေးတဲ့အတွက်ဒီနေရာထိုင်ဖို့အတွက်ကလထိုင်ရအစအခက်ခဲရှိပါတယ်နောက်တစ်ခုကစိတ်ပိုင်းဆိုင်ရာတိတ်အရေးကြီးပါတယ်စိတ်ပိုင်းဆိုင်ရာပြေဝဖို့ကလည်းလိုအပ်ပါတယ်ဥပမာအဖြစ်လာဘော်ရောက်ချင်တယ်ဆိုတဲ့စိတ်နဲ့တွားကြတာလေကိုမရောက်ဖူးတဲ့နေရာကိုတိကျင်တယ်မြင်ကျင်တယ်ဆိုရပါတော့အဲ့တော့တိကျင်စိတ်တက်ကျင်စိတ်ကအရေးအကြီးဆုံးပဲဆိုပြီးတော့တတ်မှတ်ထားပါတယ်နောက်အဖွဲအတင်းနဲ့အပေါင်းအတင်းနေနဲ့အကုန်စုပြီးအလုံးလုံးနိုင်တဲ့အရေးချင်းရှိရမယ်နောက်တစ်ခုကခေါင်းအေးအေးထားပြီးတော့စဉ်းစားနိုင်တာဖြတ်ထုတ်ညံကောင်းတဲ့လူအဲ့ဒါမျိုးကိုတိတ်ပြီးတော့လိုအပ်ပါတယ်ဒီစိတ်ပိုင်းဆိုင်ရာအတွက်လိုအပ်တဲ့အရေးချင်းတွေ
လိုအပ်တဲ့အရေးချင်းတွေပြည့်စုံသူကိုအာကာသရှင်မှုဖြစ်ရွေးချယ်ပြီးရင်တော့တင်ဒန်းတွေပေးပါလိမ့်
ကျွန်တော်ကပြောခဲ့တဲ့အရေးအချင်းတွေနဲ့ပြည့်စုံတာနဲ့ချက်ချင်းဒီအာကာသရှင်မှုတန်းမဖြစ်သွားပါဘူးဒီပေါင်းများစွာလေ့ကျင့်ရပါတယ်အဥမာအပြင်အတီဗီဆိုင်ရာအာကာသသိပ္ပံစခန်းအကြောင်းအခုဆိုလို့ရှိလို့ရှိရင်တို့တင်နှန်းတက်ရပါအဲတုန်းကတော့မတက်ခဲ့ရဘူးပေါ့နော်အတီဗီဆိုင်ရာအာကာသသိပ္ပံစခန်းမှမရှိသေးပဲဒါပေမဲ့အာကာသရင်ပြင်မှာထွက်အလုပ်လုပ်မယ်ဆိုလို့ရှိရင်ရင်ရဲ့အပြင်ထွက်လိုက်တာနဲ့လေဟာနယ်ရဲ့ရောက်သွားတယ်ဘလို့ဒီအာကာသထဲမှာလမ်းလျှောက်တယ်ပေါ့နော် space walk ဆိုတာလွယ်တဲ့အလုပ်မဟုတ်ဘူးလမ်းပေါ်မှာလျှောက်လို့မြေကြီးကဆွဲထားတာမဟုတ်တဲ့အခါကျတော့ jet ဒုံးပြန်လေးတွေနဲ့သူကလမ်းလျှောက်ရပါတယ်ရှေ့နောက်ရွှေ့တာတို့ပါတော့ဒါတိတ်အရေးကြီးပါတယ်ပြီးတော့အာကာသခရီးသွားနဲ့တက်ဆိုင်တဲ့အကြောင်းတွေစာတွေ့လက်တွေ့လေ့လာရပါတယ်။နောက်ရုပ်ပိုင်းဆိုင်ရာမှာလည်းရေငုပ်တာ military water survival ရေထဲမှာအသက်ရှင်အောင်နေတဲ့စစ်တင်နှမ်းမျိုးတက်ခဲ့ရပါတယ်။နောက်ဒီအာကာသယဉ်ထဲမှာပဲဖြစ်ဖြစ်ဒုံးမြန်ထဲမှာပဲလေပြင်းအားချက်ချင်းရုပ်တည်းပြောင်းသွားတယ်ဆိုလို့ရှိရင်ဒီ PR နဲ့တာ PR များတာကိုခံနိုင်အောင်လေ့ကျင့်ရပါတယ်။ parabolic flight လို့ခေါ်တဲ့ဒီမြန်ကိုရောက်တော့မိုးမြော်ပြန်ပြီးဆွဲအားနဲ့တဲ့အခြေနေပြီးရောက်သွားတဲ့အခါမှာလူကကဘာဆွဲအားမရှိပဲနဲ့မျောသွားတယ်။10မိနစ်2မိနစ်လောက်ပြီးတဲ့အခါအောက်ကလေမြန်ပြန်ကြိုက်ပြီးတော့ပြန်ထိုးအတက်မှာဆိုလို့ရှိရင်ကဘာဆွဲအားရဲ့3ကြ4ကြလောက်ပေါ့။မြင့်နဲ့ကဘာဆွဲအားအထိကိုရောက်သွားလောက်ဆွဲပြင့်သွားတဲ့အားမျိုးသူခံနိုင်ရပါတယ
်။တင်တန်းတွေမှာအောင်မြင်သူကို Mission Control နိုင်နိုင်နင်းနင်းထိန်းနိုင်ဖို့စပြီးလေ့ကျင့်သင်ကြားပေးပါတယ်။
ဒီတင်နန်းနေအောင်ပြီးတော့လက်မှတ်ရပြရနဲ့နောက်နှစ်ကြာအထိပေါ့နော်ဒ ဒီကျွန်တော်တို့ Mission Control Center ခေါ်တဲ့ Johnson Space Flight Center Houston မှာရှိပါတယ်။အဲ့မှာဆက်ပြီးတော့ကိုကာယလေးကျင်းတဲ့တင်တန်းတွေရောအာကာသဒုံးပျံကြီးတစ်ခုလုံးလာပေါ်ဆင်းတဲ့ဟာကိုဘယ်လိုထိန်းချုပ်ကြလဲဆိုတဲ့ဟာကိုညှက်နဲ့ခြီးပြီးတော့တင်ခဲ့ရပါတယ်။တချို့ဆိုလို့ရှိရင်ရေအောက်မှာနိုင်ပေါင်းများစွာအလုပ်လုပ်ရပါတယ်။အဲ့ဒါကို Neutral Buoyancy Laboratory လို့ခေါ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်လာပတ်တဲ့အာကာသယာဉ်လေးရနေပြီးတော့မှလာပေါ်ဆင်းရင်ကိုပြောင်းလာပေါ်ရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားကမ္ဘာဆွဲအားတဲ6ပုံတပုံပဲရှိတဲ့လာပေါ်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲဥပမာအားဖြင့်ဒီအမေရိကန်အလံလေးကိုထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အဲ့တော့အာကာသထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေထဲမှာရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်ဒါအပြင်အခုဆိုလို့ရှိရင်ကနေဒါနိုင်ငံမှာသွားပြီးတော့တင်နှံတက်ရပါတယ်ဒီအာကာသယာဉ်မူတော်တော်များများဟာဘာကြောင့်လဲဆိုတော့ပြည်ဆိုင်အာကာသယာဉ်ဆိုလို့ရှိရင်သူအပြင်မှာစက်ရုပ်လက်ကြီးရှိတယ် robotic army အဲ့ဒါကြီးကိုအပြင်ထွက်ပြီးတော့ control လုပ်တာအတွက်ကိုသူတင်နှံသွားတက်ရပါတယ်လေယာဉ်မောင်းကျွမ်းကျင်မှုတင်နှံဆိုလို့ရှိရင်စစ်တိုက်လေမြန်ဂျက်လေမြန်ကိုနိုင်တထောင်ကျော်အထိတင်နှံတက်ခဲ့ရပါတယ်နောက်ပြီးတော့အာဂတယင်မှုတွေလေ့လာမယ်ဘာသာရတေထဲမှာဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်ဒီအာဂတယင်ဒုံးပျံကြီးထဲမှာတကယ်ကိုမသွားချင်ပါဘူးလာစင်းရင်လို့ဟာမျိုးကိုဒီကဘာပေါ်မှာတထေရလည်းဖြစ်အောင်လုပ်ပြီးစင်းနာတက်တာမောင်းနှင်နာလာဘော်ကိုစင်းနာလာဘော်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ
်ဒီလိုလေ့ကျင့်မှုတွေအတော်ရပြီဆိုရင်တော့အာကာသတဲ့နေမှုထိုင်မှုအတွက်လေ့ကျင့်ရပါတယ်
။အခုကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်။တစ်ချိန်တည်းမှာပဲဘလူစားရေးတောက်ရေးတပိုးတပားပေါ့နော်အင်တာတုံတာအစလုံးဝမတူတော့ပါဘူး။နောက်ရေးချိုးတာပါပါတယ်။နောက်ပစ္စည်းတွေနေရာတကျတင်တာကင်မရာတွေတုံတက်အောင်ဒီ training တွေကိုပြင်းပြင်းထန်ထန်သင်ယူခဲ့ရပါတယ်။ကျွန်တော်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်ကလုပ်ခဲ့တဲ့သုတေသနစက်ပြန်ပေးလိုက်တဲ့ဟာကိုအာကာသယာဉ်ဘူးကသူကိုယ်တိုင်ဟိုထဲမှာသွားပြီးတော့ဒီဆက်ကိုပြန်ဆင်ရပါတယ်အဲ့ဆိုသူ့ကိုတည်တည်ချာချာ training ပေးလိုက်ရပါတယ်အဲ့ဒါကို mission specialist လို့ခေါ်ပါတယ်ဒီအာကာသယာဉ်ဘူးကသူယာဉ်မောင်းတိုက်ရုံနဲ့မကဘူးကျွန်တော်တင်ပေးလိုက်တဲ့ဆက်ကိုပါသူကိုယ်တိုင်ပြန်ပြီးတော့ဟိုမှာပြန်ဆင်ဘာလို့လဲဆိုတော့တစားစီဖြုတ်ပေးလိုက်ရတာပါဘောမှာပြန်ဆင်ပြန်တက်အဲ့လိုလုပ်ပေးရပါတ
ယ်ဒေါက်တာပရိတာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြတိုင်းမှာတင်ဆက်ပေးနေသလိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါအောင်ရှင
်ဂျာသာဘင်းနီကပယ်ရီလုံးကြီးဒီလိုဆန်သက်တယ်ဆိုတော့ကိုမြောက်ကိုရီးယားကဒီကနေ့တရားဝင်ကြီးညာပါတယ်အမေရိကန်ပြည်တော်စုနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေမကြခင်မှာလုပ်ဖို့ရှိတဲ့တောင်ကိုရီးယားနိုင်ငံကစစ်လူလာသူတွေကိုတတိပေးတဲ့အနေနဲ့အခုလိုဒုံးကျည်ပြစ်လို့ဆန်သက်တာလို့ဆိုပါတယ်အီရန်နိုင်ငံကတာလတ်ပစ်ဒုံးကျည်တစ်စင်းဆန်သက်ပစ်လို့တဲလို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါတယ်။ဒါအပြင်ပါရှန်ပင်လယ်ကွေ့မှာတင်းမာမှုနောက်ထပ်တိုးလာတဲ့အရေးလက္ခဏာပါပဲ။ရှာဟပ်3ဒုံးကျည်ကိုအီရန်ကဗိုလ်တူးနေမှာဆန်သက်ပစ်လို့ခဲ့ပြီးတင်းမောသွားလာတာတွေတမမို့အဲ့ဒီဒေသကအမေရိကန်စစ်အခြေစိုက်စခန်းတွေကိုချိန်ချောက်မှုမရှိခဲ့ဘူးလို့မြန်ဖော်တဲ့တာဝန်ရှိသူကကြာတာပရီနေမှာပြောပါတယ်။ရခိုင်လူမျိုးစုနဲ့ကိုင်အဖွဲ့အစည်းအတွက်ရမုံငွေရှာပေးတယ်ဆိုတဲ့ဆဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားသူ5ဦးကိုဆက်ပြီးချုံနှောင်ထားဖို့ဒီကနေ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကရမန်ပြေးလိုက်ပါတယ်။အဲဒီလူတွေထဲမှာရခိုင်အသင်းစင်ကာပူကကိုအောင်မြတ်ကျော်လည်းပါဝင်ပြီးသူဟာ AACUC ချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့ညီကိုတော်ဆက်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားတယ်လို့ပြည်တွင်းသတင်းတွေမှာလည်းအဲလိုပဲဖော်ပြရေးသားကြပါတယ်။တရားရုံးသတင်းပြန်ကြားရေးရာရှိဦးမင်းတန်ကဒီအမှုကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အဆင့်မှာပဲရှိသေးပြီးဘယ်တရားရုံးမှာတရားစွဲတင်မယ်ဆိုတာပြောမရသေးဘူးလို့သတင်းတော့တွေကိုပြောပါတယ်။ရိုဟင်ဂျာမွတ်စလင်များစုတွေနဲ့တက်ဆိုင်တဲ့အခြေအနေဟာတိတ်ကိုစိုးရိမ်မော်ရွာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့ပြည်သူအစိုးရဟာအထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီအထွေထွေညီလာခံလူမျိုးရေးကောင်စီတို့အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်သူ့နိုင်ငံခြားရေးဌာနရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာတစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းကြေညာကိုကိုကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dan Creden ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.